မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ H1N1 ကြာသည့်တုတ်ကွေးပိုးနဲ့တည်ဆုံးသူအယောက်30ဦးထိရှိသွားပါပြီ။ရောဂါပိုးကူးစက်ခံရသူတွေကိုအစိုးရကျန်းမာရေးဌာနတွေကအသေးအချာစီရင်ယူကူတာမှုတွေဆောင်ရွက်နေတယ်လို့ရောဂါကာကွယ်ရေးအသိပေးတာတွေနဲ့ကာကွယ်ဆေးတွေထိုးဝေဖို့လည်းပြင်ဆင်ဆောင်ရွက်နေပါတယ်။ MGI မြန်မာသတင်းပညာသိပ္ပံကအလုတ်တင်သတင်းထောက် Easily တင်က VOA အတွက်အခုလိုသတင်းပေးပို့ထားပါတယ်။မြန်မာနိုင်ငံမှာတော့ဒီနှစ်စကနေဇူလိုင်လ9ရက်နေ့ထိ H1N1 ရောဂါပိုးကြောင့်သေဆုံးသူအယောက်30ကျော်ပြီလို့ကျန်းမာရေးဌာနကထုတ်ပြန်လာပါတယ်။သေဆုံးသူတွေနဲ့ပတ်သက်ပြီးတော့ပြည်သူ့ကျန်းမာရေးဦးစီးဌာနပြင်ကြားရေးတာဝန်ခံပေါမောခဒေါက်တာခေခင်ကြီးကအခုလိုပြောပြပါတယ်။
ကိုယ်တည်းကအစောအမေကျောင်းသူ30လောက်30လောက်ပါ30လောက်ဆိုတာလူရလေဟာ30လောက်ဖြစ်နေပြီလားဆိုပြီးတော့အဲ့လိုထင်ခဲ့ကြတယ်တကယ်ကြီးကြလို့ရှင် H1N1 proper ကြောင့်တည်တဲ့ဟာ5ယောက်ပဲရှိတယ်နော်အဒီကတော့ကျွန်တော်တို့တွေနေယောဂရောက်တည်တယ်ပေါ့နော်အမအလုံးယောဂရှိမယ်သူမှအန်ဒလိုင်းပေါ့နော်ကြောက်ကယောဂတွေရှိမယ်ဒီလိုလို့ရှင်နာတာရှိယောဂတွေရှိမယ်အဲ့လိုမျိုးယောဂတွေရှိတယ်အဲ့ဒါတွေရှိတယ်အဲ့လူတွေမှာလည်းဒီ H1N1ဆန်းကြည့်လိုက်တယ်ဆန်းကြည့်လိုက်လို့သူကပေါ်ဆေးတွေ့တယ်တွေ့တယ်သူကသူတို့တွေတည်သွားတယ်ပေါ့နော်ဒါဆိုလို့ရှိရင်သူတို့တည်တာ H1N1 ကြောင့် proper ကြောင့်တည်တယ်လို့သူတို့ပြောလို့မရပါဘူးအဲ့ဒါမျိုး H1N1 proper ဆိုတာဆိုသူကမန်ကိုရရှိရှိနေမရှိဘူးတွေးတိုးနေမရှိဘူးပေါ့နော်သူကပြောတာမန်လူပြရတယ်ပဲပေါ့နော်အဲ့ဒါလေးမှာဥပမာကျွန်တော်ဒီလိုအသက်ရှူတန်းကြောင့်ဒီ season of flu ကိုဆက်ခံရတယ်ကိုဆက်ခံပြီးတော့ဆုံးသွားတယ်ပေါ့နော်ဒါမျိုးကကျွန်တော်အဲ့ဒါ proper လို့ပြောတာပါဒါအဲ့5ရောက်ရှိတယ်လို့ဆိုလိုတာပါ
လက်ရှိမှာတော့မြန်မာတိုင်းငံလုံးအနေနဲ့တန်လျာလူလာ902ဦးယောဂပိုးတည်ရှိသူ180ရှိတယ်လို့စစ်မှားရေးနဲ့အာဂဗဝန်ကြီးဌာနကထုတ်ပြန်ကြပါတယ်ဒီထဲမှာတော့ရန်ကုန်တိုင်းဒေသကြီးမှာဒီယောဂပိုးအများဆုံးတွေ့ရှိရတာဖြစ်ပြီးကူးစက်ခံရသူအယောက်100နီးပါးရှိတယ်လို့လည်းထုတ်ပြန်ကြပါတယ်နာတာရှိယောဂအခန်းရှိသူများခလေးငယ်တွေနဲ့သက်ကြီးမြွယ်တွေအထူးဖြစ်ပြုနေထိုင်ဖို့လိုအပ်တယ်လို့ဆရာဝန်ကြီးများကပြောပြထားပါတယ်ဒီယောဂပိုးကူးစက်ခံရရင်ကူးစက်ခံရတဲ့အချိန်ကစတင်ပြီးတရက်ကနေ၄ရက်အတွင်းယောဂလက္ခဏာတွေစတင်ပေါ်ပေါက်လာနိုင်ပြီးအပူချိန်100ဒီဂရီဖာရန်ဟိုက်အထက်အပူချိန်မြင့်တက်တာနာရီယူတာနာချီတာချောင်းချောက်ဆူတာလယ်ကောင်းနာတာကိုလက်ကိုက်ခဲတာခေါင်းကိုက်တာနဲ့နှုံးခွေရာတို့ဖြစ်တတ်ပါတယ်။ဒီတဲ့ပုံပုံပြင်းထန်လာရင်အချာကြီးလွန်တာချောင်းလွန်ဆူတာမောတာပြင်းမနှက်နေတာအသက်ရှူကြတာအသက်ရှူခက်ခဲတာနဲ့အသက်ရှူလုံးများဆံပြီးခဏမငြိမ်ဖြစ်တာပဋိပစ္စတာတွေလည်းဖြစ်ပေါ်တတ်တယ်လို့ကျန်းမာရေးဝန်ကြီးဆလာဘကထုတ်ပြန်လာပါတယ်။ရောဂါကူးစက်မှုလွယ်ကူနိုင်တဲ့သူတွေကိုကာကွယ်ဆေးတွေထိုးပေးဖို့နဲ့ကျန်းမာရေးဆောင်ရှောက်မှုကိုတည်ထောင်ပုံမှုပေးနိုင်ဖို့ပြင်ဆင်နေတယ်လို့လည်းဒေါက်တာရင်ကြီးကပြောပါတယ်
။ကျားကရောဂါရှိမရှိကိုကျမတို့စုံစမ်းထောက်လန်းနေနော်နောက်တစ်ခုကကိစ္စပေါ့နော်ဒီတုတ်ကွေးလက္ခဏာခံစားနိုင်သူရှိမရှိဆိုကျွန်တော်ရှာတယ်ဖြစ်လို့ရှိရင်ကျွန်တော်ထိရောက်ကုသမှုပေးတယ်ဒီမှာလို့ရှိရင်ဆိုးတဲ့လူနာရှိတယ်ဆိုရင်ပေါ့ဆေးရုံတင်တာပေါ့နော်ကျန်းမာရေးဆောင်ရှောက်မှုဟိုပေးနိုင်အောင်လည်းအကုန်လုံးရေးပြီးပေါ့နော်ကာကွယ်ဆေးပထမတုတ်ကလည်းသမားတော့လည်းရောက်ပြီဒုတိယတော့လည်းရောက်ပြီဒီရာဒီမှာဒီလိုဖြစ်လို့မကောက်ွယ်သေးတယ်အမြန်နှမ်းမာတာမျိုးမဟုတ်ဘူးကျမတို့နှစ်တိုင်းနှစ်တိုင်း web plan ပလန်တိချရှိထားတယ်အဲ့ဒီပလန်တိုင်းမှာကျမတို့တွေကဟိုကောက်ွယ်သေးတယ်ရောက်ရှိတဲ့အခါမှာ WHO criteria တွေချစ်တယ်နော်ဟိုပုံဆောင်နေနောက်တစ်ခုအသက်ငယ်လုံးနဲ့ကလေးတွေနော်နောက်တစ်ခု6လနဲ့9နှစ်ပေါ့အသက်ကြီးလုံးနဲ့လူကြီးတွေ65နဲ့ထက်ပေါ့နော်နောက်တစ်ခုနာသာရှိယောဂလက္ခဏာရှိတဲ့ chronic diseases ကိုစံစားတဲ့သူတွေကျန်းမာရေးဝန်ထမ်းတွေပေါ့ WHO ကဒါကိုဒီ recommendation ဒီ9ခုပေါ့နော်ဒီ9ခုကိုကျမတို့ကျန်တဲ့ဟိုရရှိတဲ့ကောက်ွယ်ဆေးပေါ့မို့ဒီ token တက်ဖို့အတွက်စီစဉ်ဆောင်ရွက်နေပါတယ
်အခုလိုရာသီမျိုးမှာအေးမိတုတ်ကွေးဖြစ်လို့ရှိရကြောင်းသတိထားနေထိုင်ဖို့အပြင်နေထိုင်မကောင်းဖြစ်နေရင်လူများရှိတဲ့နေရာတွေကိုမသွားလာပဲအသက်နိုင်ဆုံးလျှောက်ခြင်းကြောင့်လည်းအသက်ရှူလမ်းကြောင်းတွေတစ်ဆင့်ကူးတဲ့ဒီယောဂမျိုးအတွက်ဆောင်းဆိုးနာရှင်ရင်ယောဂမပြန်ပွားအောင်ပါးစပ်နှာခေါင်းတွေကိုအုပ်ပေးဖို့လက်ကိုမကျခဏဆေးသောဖို့လည်းတတိပေးထားပါတယ်။လက်ရှိမှာတော့ကျန်းမာရေးဝန်ကြီးဌာနကတနင်္ဂနွေလအတိုင်းကနေ H1N1 တုတ်ကွေးယောဂကူးစက်မှုကာကွယ်ရေးပညာပေးလုပ်ငန်းတွေကိုလည်းဆောင်ရွက်နေပါတယ်။လူလူချင်းကူးစက်နိုင်တဲ့ယောဂဖြစ်တဲ့အတွက်နေဆက်အဝင်ထွက်တွေအထူးသဖြင့်တော့လေးစိတ်တွေမှာအပူချိန်တိုင်းကိရိယာတွေနဲ့စစ်ဆေးမှုတွေပြုလုပ်နေတယ်လို့လည်းကျန်းမာရေးဦးစီးဌာနကပြောပါတယ်။ပြီးခဲ့တဲ့နှစ်တုန်းကဒီတုတ်ကွေးယောဂကြောင့်တည်ဆုံးသူမရှိခဲ့ပေမယ့်2019ခုနှစ်ပါတော့တည်ဆုံးသူအယောက်40နီးပါးရှိခဲ့ပါတယ်။